ဒီ2018ခုနှစ်ထဲမှာတရုတ်ပြည်ပဲလူကုန်ကူးခံရတဲ့အမှုပေါင်း40လောက်ကိုစုံစမ်းဖော်ထုတ်အရေးယူနိုင်ခဲ့တယ်လို့တရုတ်မြန်မာနယ်စပ်မူဆယ်မြို့ခြေဆိုင်မြန်မာနိုင်ငံလူကုန်ကူးမှုတားဆီးရေးဌာနရဲမှူးကြော်ညွှန်းကပြောပါတယ်။ဒါဟာအရင်နှစ်တွေကနဲ့နှိုင်းယှဉ်ရင်ပိုပြီးတော့များလာတာဖြစ်တယ်လို့ဆိုပါတယ်
။တိုးလာတယ်ဟုတ်တယ်။10မှု10မှုကျွန်တော်တိုးလာ။ပူပေါင်း40မှာဈာကုန်ဆောင်တာတစ်ခုကျန်တဲ့30ခုကတော့ပြုတ်ကြတာဟိုအဓမ္မပီးစားဖို့ပေါ့နော်ခေါ်လာတဲ့ခုတည်း။အယူအရကတော့နေဆရာတွေက35ကြာပေါ့အဲ့လိုပြေခါရအောင်အမျိုးသမီးကြီးပဲကဒီကျုပ်မရပြီရောင်းစားဖို့ပဲကြားတာဘူးရန်ကုန်တိုင်းဆိုင်ရာမိခွေစည်းတွေကတန်ဆင်းရို့အဲ့ဒီကညာတာဒီဒက်စီယူနာကညာတယ်ကအဲ့ကျွန်တော်ခေါင်းထဲ40တောင်ဒက်စီယူနာက30ရောက်ရှိတယ်အထူးသဖြင့်ဟိုရက်တီဘုတ်ခက်ခဲနေမိကလေးတွေဆင်းရတာကြီးတော့အရင်ရေးဆင်းမပြေတာကြီးအဲ့ဒါကြီးကိုအချိန်ကတော့သူကတက်တယ်တော့ခေါ်ရတာကြီးခေါ်ရတာကြီးကျွန်တော်တို့ကအဲ့ဒါကြီးကိုဒီဟိုဘက်မရောက်ခင်ပေါ့နော်ဒီနိုင်ငံကကျန်စားပြီဒီမှာကျွန်တော်ကဖားလိုက်တာဖားပြီးတော့မှစစ်ပြီးတော့မှပြရားဆွဲတော့လို့ဒီ2018မှာဒီနေ့ကြီးကိုကျွန်တော်ခုဒီအပေါင်း40ကျွန်တော်ဖားလိုက်တာ
အခုလို့လူကုန်ကူးမှုပြဿနာတွေပုံများလာတဲ့အတွက်အစိုးရကနေကြိုတင်ကာကွယ်မှုတွေနဲ့အသိပညာဘဝတုတ္တပေးမှုတွေကိုတိုးမြင့်လှုပ်ဆောင်မှုစီစဉ်ထားတယ်လို့လည်းရဲမှုကြော်ညွှန်းက RFA ကိုပြောပါတယ်မကြသေးခင်ရပိုင်းကပဲမူဆယ်မြို့လေကောင်နဲ့လူစီကားတဲ့နေရာတွေမှာအငှားကိုဝန်ဆောင်အမျိုးသမီးအလို့ရှိသည်ဆိုတာနဲ့တရုတ်မျိုးသားနဲ့အိမ်တော်ပြုရန်ဖိတ်ခေါ်စာဆိုတဲ့ကြော်ညာတွေကိုလည်းတရုတ်မြန်မာနှစ်ဘာသာနဲ့ကတ်ထားတာတွေတွေ့ရပါတယ်ကြော်ညာတွေမှာပါတဲ့ပွဲစားကုမ္ပဏီတွေကို WeChat ကတဆင်ဆက်သွယ်တာပထမတစ်ခေါက်ဆက်သွယ်ရခဲ့ပြီးနောက်ပိုင်းထပ်ဆက်သွယ်လို့မရတော့ဘူးလို့လည်းရဲမှုကြော်ညွန်းကပြောပါတယ်ဒီမှုနဲ့ပတ်သက်ပြီးရန်ကုန်မှာရှိတဲ့တရုတ်တန်ရုံကို RFA ကအချိန်ကြိမ်ဆက်သွယ်ခဲ့ပေမဲ့ဖုန်းလက်ခံဖြည့်ဆို့မှုမရရှိခဲ့ပါဘူးမနေ့ဗုဒ္ဓဟူးနေ့ကတော့တရုတ်နိုင်ငံမှာတလာနီပါဖန်စီခံခဲ့ရတဲ့ချင်းတိုင်းရင်းသူနှုတ်ဦးဟာလူမှုအသင်းအဖွဲ့တွေရဲ့အကူအညီနဲ့နေရက်စကိုင်းတိုင်းကလေးမျိုးကိုပြန်ရောက်သွားပြီဖြစ်ပြီးသူတို့တွေကတူဦးဖြစ်တဲ့ဒင်သာရီကတော
့ဆက်ရှင်တကယ်ချင်းနဲ့တွေ့တာမရောက်ဘူးမင်းတရားမရှင်ပိတ်ဆံရလို့တနီနီပါတော့ကိုကြည့်ချင်းလို့ရအာတော်ပြီတော့အလုပ်ရှာပါမတရဆိုရင်တော်တော်ညင်းတယ်ဦးပြောပြန
်ပြီးခဲ့တဲ့နိုဝင်ဘာလ18ရက်နေ့ကလူကုန်ကူးမှုပွဲစား2ရက်ကိုတရုတ်မြန်မာနှစ်နိုင်ငံတာဝန်ရှိသူတွေပူးပေါင်းဖမ်းဆီးခဲ့ကြပြီးလောလောဆယ်လူကုန်ကူးမှုဥပဒေပုံမှန်နဲ့အရေးယူထားတယ်လို့လည်းလူကုန်ကူးမှုတားဆီးရေးဌာနရဲမှူးကြော်ညွှန်းက RFA ကိုပြောပါတယ
်18ရက်နေ့မှာလမ်းတော်ကြီးမှာကျွန်တော်တို့တွေ့တာခေါ်တဲ့ပွဲစားတော့တရုတ်နိုင်ငံမှာနေတာသူကအစဒီဘောကတတိယနေ့ရှိဒီမှာနေတယ်နေတော့သူ့ကိုဘာကိုစားလို့မိန်းကလေးရှာပြီးပါသူတို့ကခိုင်းလို့သူကအဲ့ဒီဒီဘောမျိုးသုံးသားရွာဘာမှမနေရဘူးသူကခေါ်သွားတာဓာတ်ပုံတွေကလည်းဟိုကသူကပြလာပြီးသားလေဘောမှာသူကဈေးဆက်ပြီးသားပေါ့ဒါကိုစစ်စစ်ဘောခေါ်တဲ့ခါကျတော့သူ့ဆားမျိုးတရားဆွဲလာတာပေါ့နော်အဲ့ဒါဘုံမှုဥပဒေဘုံမှာကျွန်တော်က24မိနစ်30နေနဲ့ရေးသွားတယ်အဲ့ဒီကိုဝန်ဆောင်နဲ့စီယိုခါနဲ့အမျိုးသမီးတယောက်ကိုကျွန်တော်လက်ရှိဒီဘောဝန်ထမ်းကြီးကပါအားထားတယ်ဒီတော့သူကပုတ်ပြီးမှသူပြန်ပို့ပါလိမ့
်မူဆယ်မြို့မှာရှိတဲ့လူမှုဝန်ထမ်းကယ်ဆယ်ရေးနဲ့ပြည်လဲနေရချထားရေးဝန်ကြီးဌာနလက်အောက်ခံပြည်လဲထူထောင်ရေးဦးစီးဌာနတာဝန်ခံတဦးဖြစ်တဲ့ဒေါခင်ဆွေလိုင်ကတော့လောလောဆယ်ကူညီပေးနေတဲ့အခြေအနေနဲ့ပတ်သက်ပြီးအခုလိုရှင်းပြပါရစေ
။တလားဆိုရင်ဉျမ်းမြခြင်းဆိုရင်တော့20လောက်တော့ရှိမယ်ထင်တယ်။အဲ့ထက်များတင်များနိုင်တယ်၊နည်းတင်နည်းနိုင်တယ်ပေါ့နော်။ဟိုအရေးအတွက်ကတော့သူတို့ဒီတရုံနဲ့လူကုန်ဒါရဲနဲ့လွှဲတဲ့လောက်ကိုကျမတို့ကလက်ခံပါလိ။လုံးလုံးစေရှိနေတာကအငှားကိုဝန်ဆောင်တာတဲ့ဟိုကျမတို့တည်တာကတော့ post marriage ပေါ့နော်။အဲ့လိုမျိုးလေးနည်းနည်းဟိုရှိတယ်ပေါ့နော်။ကျမတို့ကတော့ယာယီလက်ခံစောင့်ရှောက်တာ။သူတို့ရဲ့မိဘရထံပြန်လဲပို့ပေးဖို့အဓိကတော့ပေါ့နော်။မိဘစီကိုပြန်မရောက်ခင်ဆက်သားမှာသူတို့ယာယီစောင့်ရှောက်ပေးထားတာပေါ့နော်
။ပြီးခဲ့တဲ့တောက်ကြဒီဇင်ဘာလ9ရက်နေ့ကပဲအမေရိကန်ခြေဆိုင် John Hopkins တက္ကသိုလ် Bloomberg ပြည်သူ့ကျန်းမာရေးကြောင်းနဲ့ထိုင်းခြေဆိုင်ကချင်မျိုးသမီးအဖွဲ့ KWAT ကိုပူးတွဲပြီးသုတေသနပြုထုတ်ပြန်ခဲ့တဲ့အစီရင်ခံစာထဲမှာမြန်မာနိုင်ငံမြောက်ပိုင်းကအမျိုးသမီး 9,500 လောက်ဟာတရုတ်နိုင်ငံမှာရောင်းစားခံနေရပြီးတရုတ်အမျိုးသားတွေနဲ့အလိုမတူပဲလက်ထပ်ရတာကလေးမွေးပေးရတာတွေရှိနေတယ်လို့ဖော်ပြခဲ့ပါတယ်ရှင်